ICRC လို့ခေါ်တဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ရဲ့ဥက္ကဋ္ဌပီတာမူရာဟာ ICRC အဖွဲ့ဝင်တွေလောက်ကန်ဆောင်ရနေကြတဲ့ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆပ်ဇာတိတာတွေကိုချင်းနေတကူတွားရောက်လေ့လာဖို့ဇွန်လ25ရက်နေ့ကနေပြီးတော့ဇွန်လ3ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအလဲပတ်ရောက်လာပါလိမ့်မယ် ICRC ဥက္ကဋ္ဌဟာရခိုင်ပြည်နယ်အတွင်းချက်ဖက်မှုတွေကြုံခဲ့ကြရတဲ့လူတွေနဲ့လည်းတွေ့ဆုံမှုရှိသလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရကိုယ်စားလှယ်တွေလည်းတွေ့ဆုံဆွေးနွေးသွားဖို့ရှိနေပါတယ်ICRC ဖွဲ့ရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစီကြည်တို့နဲ့လည်းတွေ့ဆုံဆွေးနွေးသွားမှာလို့ဆိုပါတယ် ICRC ဥက္ကဋ္ဌဟာဇွန်လ30ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာမှာဖြစ်ပြီးဝန်ကြီးချုပ်ရှိတ်ခါစီနာနဲ့ဝန်ကြီးတွေအစိုးရထိပ်တန်းအရာရှိတွေနဲ့လည်းတွေ့ဆုံရေးဆက်သွယ်လိုက်မယ်လို့ညွှန်လဲရပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်ဒီမှာသတင်းစာရှင်းလင်းပွဲတွေကိုလည်း ICRC ဥက္ကဋ္ဌကကျင်းပသွားဖို့ရှိပါတယ်မဟုတ်တဲ့အစီအမတွေ့ကြုံရမယ့်အခက်အခဲတွေအတွက်လူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေကအခက်အခဲတွေကြားကပဲအကောင်းဆုံးကူညီဆောင်ရွက်နေကြတယ်။ဒုက္ခကြုံနေရတဲ့သူတွေလည်းအများပြားရှိနေလို့ ICRC ဥက္ကဋ္ဌပီတာမူရာကပြောဆိုထားပါတယ်။